မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခါတွေနဲ့လူမှုအတိုင်းဝိုင်းအချင်းချင်းကြားဖြစ်ပွားတဲ့အကြမ်းဖက်မှုတွေရဲ့ရိုက်ခတ်မှုတန်ခမ်းရသူတွေအတွေ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီဖြစ်နေယူရိုငွေ3သန်းဒေါ်လာနဲ့ဆိုရင်တော့4သန်းကျော်ထောက်ပံ့ပေးမယ်လို့ဥရောပသမဂ္ဂကပြောပါတယ်။ဒါကြောင့်2012 2013နှစ်နှစ်တာအတွေ့ EU ကမြန်မာနိုင်ငံကိုပေးအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီစုစုပေါင်းကဒေါ်လာ66သန်းနီးပါးဖြစ်သွားမှာပါ။ကချင်ဒေသမှာ2011ခုနှစ်တည်းကဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတသိန်းကျော်အိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ်။ရခိုင်ပြည်နယ်မှာလည်းဖြစ်ပွားတဲ့အဓိကရုံးတွေကြောင့်မွတ်စလင်အများစုပါဝင်လူသိန်းနဲ့ချီအိုးအိမ်ပျောက်ခဲ့ရပြီးတော့ယာယီကူညီကယ်ဆယ်ရေးစခန်းတွေမှာဆိုးရွားတဲ့အခြေအနေတွေနဲ့နေနေကြရတာကြောင့်ဆိုးရိမ်ပူပန်ကြောင်းလည်း EU ရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထူးကိုယ်စားလှယ်ကပြောပါတယ်။အခုထပ်တိုးပေးရမယ့်ထောက်ပံ့ငွေကလည်းကချင်ရခိုင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေအတွက်စားရည်ရိတ်ခအဓိကပေးရမှာဖြစ်တယ်လို့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုလူသားချင်းစာနာထောက်ထားမှုအကူအညီနဲ့ပြည်ပခကင်တွယ်ဖြည့်ရှင်ရေးဆိုင်ရာ EU ရဲ့မဟာမင်းကြီးခရစ်စတာလီနာဂျော်ဂျီယာဗာကပြောသွားပါရစေ။